ယူမဘန်အကြီးကဲဆက်ပန်ခေါ်ဦးသိန်းဝီကိုစစ်ကောင်စီကခေါ်ယူစစ်ဆေးနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲစင်ကာပူရှယ်ယာဈေးကွက်မှာရှိတဲ့ယူမဘန်ရဲ့အစုရှယ်ယာတွေဟာဒီကနေ့ဈေးပိတ်ချိန်မှာ 28.4% ရာခိုင်နှုန်းထိကျသွားတယ်လို့ The Straits Times သတင်းစာမှာဖော်ပြထားပါတယ်ယူမဘန်ဘက်ကတော့စီမင်းစည်းကမ်းတွေကိုလိုက်နာပြီးဘန်အကြီးကဲဆက်ပန်ခေါ်ဦးသိန်းဝီကလည်းသက်ဆိုင်ရာတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာအင်အားချင်းငွေတွေကိုဘိုးဘန်ရဲ့တက်မှတ်ချက်ထက်ကျော်လွန်ထုတ်ချေးတယ်ဆိုပြီးပုဂ္ဂလိကဘန်တချို့ကိုအရေးယူထားတဲ့အကြောင်းစစ်ကောင်စီကဒီလာဇန်ပိုင်းကကြေညာခဲ့ပြီးတဲ့နောက်မှာပဲ search ban ကိုထိန်းသိမ်းထားတယ်ဆိုတဲ့သတင်းတွေလည်းထွက်ခဲ့တာပါရုံးမဘန်ဟာအင်အားချင်းငွေတွေမှာဘိုးဘန်တက်မှတ်ချက်ထက်17ရာခိုင်နှုန်းကျော်လွန်ပြီးထုတ်ချေးထားတယ်ဆိုပြီးစစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်ခဲ့ပါတယ်ဒါအပြင်ငွေအပေးယူကိစ္စတွေမှာဘန်တစ်ခုအတွင်းစည်ရင်းအချင်းချင်းဒါမှမဟုတ်တခြားဘဏ်ကိုငွေစင်းလွှဲပြောင်းတဲ့နည်းကိုပုံမှုအသုံးပြုဖို့စီးပွားရေးလုပ်ငန်းအဖွဲ့အစည်းတွေရဲ့ဘဏ်စင်ရင်းအသည့် special account ကနေပြီးတော့ငွေထုတ်ယူမှုကန့်တတ်မထားပဲငွေသားထုတ်ယူမှုမဖြစ်မနေကိစ္စရပ်တွေအတွက်သာထုတ်ယူဖို့ကိုလည်းစစ်ကောင်စီကညွှန်ကြားထားပါတယ်ဒီညွှန်ကြားချက်တွေကြောင့်ဘဏ်တွေကငွေထုတ်ယူဖို့အခက်အခဲတွေရင်ဆိုင်နေရပြီးတော့နောက်ထပ်ကန့်တတ်ချက်တွေထပ်တိုးလာမှာကိုလည်းငွေအနှံ့သူတွေဘက်ကစိုးရိမ်နေကြပါတယ်ရှင်